မြန်မာနိုင်ငံမှာထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားသူ2ဦးအပါအဝင်စစ်အာဏာသိမ်းမှုကိုဆန့်ကျင်သူလူ4ဦးကိုစစ်ကောင်စီကကွပ်မျက်ခဲ့ကြောင်းဇူလိုင်လ25ရက်နေ့ကသတင်းမထုတ်ပြန်ခင်မှာဇူလိုင်လ22ရက်နေ့ကနယ်သာလန်နိုင်ငံ The Hague မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးကနေမြန်မာနဲ့ပတ်သက်လို့စီရင်ချက်တစ်ခုကိုချမှတ်ခဲ့ပါတယ်ရိုဟင်ဂျာတွေပေါ်မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုကျွလွန်ကြောင်းဂမ်ဘီယာနိုင်ငံကစွဲတင်ထားတဲ့အမှုကိုလက်ခံကြားနာခြင်းမပြုဖို့မြန်မာရဲ့ကန့်ကွက်ချက်ကို ICJ ကပယ်ချခဲ့တာပါဒီအပေါ်မှာနိုင်ငံတကာဥပဒေနဲ့အညီပြန်လည်ခုခံခြေပသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဇူလိုင်လ24ရက်နေ့ကသတင်းမီဒီယာတွေကိုအခုလိုတုံ့ပြန်ခဲ့ပါတယ်
အခုချိန်မှာတော့ဒီဆုံးဖြတ်ချက်ကတော့မြန်မာနိုင်ငံပေါ်မှာကျိုးတက်ရောက်မှုရှိနေတယ်ဆိုပြီးအားလုံးကသောတာပါလေ။သို့တော့တကယ်ကြွက်ကြရင်တော့ဒီဆုံးဖြတ်ချက်ဒီစီရင်လုံးဖြစ်သွားတာဖြစ်တယ်။စီရင်လုံးဖြစ်သွားတာဖြစ်တဲ့အတွက်ကမ္ဘာနိုင်ငံကြီးအားလုံးပေါ်မှာတက်ရောက်ပါလေ။ကျွန်တော်တို့အနေနဲ့ကတော့ရှေ့ဆက်လက်ပြောကြတရားဥပဒေနဲ့အညီနိုင်ငံတကာတရားဥပဒေများနဲ့အညီတရားဥပဒေများနဲ့အညီရှေ့ဆက်ပြောကြမြန်မာနိုင်ငံအစိုးရအနေနဲ့ခိုင်ခိုင်မာမာရပ်တည်ဆောင်ရွက်သွားမှာဖြစ်ပါလေ။
အခုလို ICJ ရဲ့မြန်မာအပေါ်စီရင်ချက်နဲ့ပတ်သက်လို့တော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကို VOA ကမေးမြန်းရမှာရိုဟင်ဂျာတွေသာမကအာဏာသိမ်းပြီးတဲ့နောက်အကြမ်းဖက်မှုတွေဆူဆူရွရွရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်တရားမျှတမှုတွေရရှိရေးနှေးကွေးနေတယ်ဆိုပေမဲ့ ICJ ရဲ့မြန်မာနဲ့ပတ်သက်တဲ့စီရင်ချက်ဟာတကယ့်ကိုတိုးတက်တဲ့ခြေလှမ်းဖြစ်ကြောင်းအခုလို့ပြောပါတယ
် I think it's a very welcome newsWe fully expected
ကိုကြိုးစိုးတင်တဲ့သတင်းကောင်းမှာဒီလိုဖြစ်မယ်လို့ကျွန်တော်တို့အပြည့်အဝမျှော်လင့်ထားတာပါစစ်ကောင်စီဘက်ကစူးစမ်းပန်းစားတုံ့ပြန်ခြေပချက်တွေကလည်းအသေးပဲမရှိပါဘူးနိုင်ငံတကာတရားရုံးမှာအခွင့်အာဏာနဲ့စီရင်ပိုင်ခွင့်ရှိပြီးတော့ဒီအမှုကိုရှေ့ဆက်လှုပ်ဆောင်သွားမယ်လို့မျှော်လင့်ပါတယ်တရားမျှတမှုရရှိရေးကံမကောင်းစွာပဲနှေးကွေးနေပေမဲ့အခုလိုအပြုသဘောဆောင်တဲ့ခြေလှမ်းနောက်တစ်ဆင့်လှမ်းလာတာကိုတော့ကျွန်တော်တို့ကြိုးစိုးရမှာဖြစ်တယ်လို့အမှန်တကယ်လဲဂုဏ်ပြုရမှာပါ
So what does the ICJ ကမြန်မာရဲ့ကန့်ကွက်ချက်ကိုပယ်ချလိုက်ပြီးတော့
လူမျိုးတုံးတပ်ဖြတ်မှုဆွဲချက်ကိုဆက်ပြီးစစ်ဆေးကြားနာသွားမယ်ဆိုတော့ဆုံးဖြတ်ချက်ရဲ့အကျိုးသက်ရောက်မှုတွေကရောဘာတွေရှိလာမလဲရှင
် Well it's the most important thing is that the junta needs to
ရေးကြီးဆုံးချက်ကတော့စစ်ကောင်စီရောစစ်သားတွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေရောနောက်သူတို့ရဲ့အမိန်ပေးမှုအောက်မှာရှိနေသူတွေအားလုံးကိုသိစေချင်တာကကဘာကစောင့်ကြည့်နေတယ်ဆိုတာပါတရားမျှတမှုတွေရဖို့နှောင့်နှေးနေတယ်ဆိုပေမဲ့ပြန်ရတော့မယ့်အချိန်ကိုတွန်းနေပြီးတော့သူတို့တနေ့မှာတာဝန်ခံရလိမ့်မယ်ဆိုတာကိုနားလည်ဖို့လိုရတယ်။ဒါကြောင့်တာဝန်ခံမှုအရေးယူရန်ရာတွေနဲ့ပတ်သက်လာရင်အပြုသဘောဆောင်တဲ့လှုပ်ရှားမှုတွေရှိလာတိုင်းကြိုဆိုရမယ့်ခြေလှမ်းတစ်ခုလို့ကျွန်တော်မြင်ပါတယ်။စစ်ကောင်စီအနေနဲ့သူတို့ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေရာဇဝတ်မှုတွေအတွက်ပေးဆက်ရမယ့်အရေးကိုအလွန်အင်မတန်စိုးရိမ်တက်ပါတယ်။နိုင်ငံတကာအတိုင်းအဝန်းကစောင့်ကြည့်နေပြီးတော့သူတို့ကိုအရေးယူနိုင်ရေးဆက်လက်ဆောင်ရွက်နေပါတယ
်။ And now we would like to follow up your briefing.
ဒီကရဲလာနောင်ပိုင်းလောက်ကဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမစ္စတာအန်ဒရူးစ်ကိုတိုင်လည်းဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာကိုတင်ပြခဲ့တယ်ပေါ့နော်။ဆိုတော့အခုနောက်ပိုင်းဒီလက်ရှိမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကိုရောဘယ်လိုသုံးသပ်ပါလဲရှင
်။ it is horrific and it is getting worse. I have been
အခြေအနေတွေကကြောက်စရာကောင်းပြီးတော့ပိုဆိုးလာနေပါတယ်။ကျွန်တော်ရဲ့မလေးရှားခီးစင်မှာမြန်မာနိုင်ငံကနေထွက်ပြေးလွတ်မြောက်လာသူတော်တော်များများနဲ့စကားပြောဖြစ်ပါတယ်သူတို့တွေဟာတကယ့်ကိုကြောက်ရွံ့ထိတ်လန့်ပွေရကောင်းတဲ့အချိန်တွေကိုဖျက်ဆီးခဲ့ကြရတဲ့အတွေ့အကြုံတွေကိုပြောပြခဲ့ပါတယ်နောက်ဘေးလွရာကိုရောက်အောင်စူးစမ်းပြေးလွှားခဲ့ရတာတွေကိုလည်းပြောပြကြပါတယ်မြန်မာနိုင်ငံမှာအခြေအနေတွေဟာဆိုးရွားနေတာပါဒီကနေ့ကျွန်တော်အင်တာနက်ကနေစကားပြောခဲ့တဲ့လူတွေဆိုရင်စကိုင်းကပါသူတို့ရွာတွေမိရှုခံရတာစနစ်တကျတိုက်ခိုက်ခံရတာနောက်ရက်ဆက်ကြမ်းကြုတ်မှုတွေပိုးပြီးတော့လှုပ်လာတာတွေကိုပြောပြကြပါတယ်ဆိုတော့အခြေအနေတွေကပိုကောင်းမလာပဲပိုဆိုးလာနေတာပါတကယ်ကိုကြောက်စရာကောင်းတဲ့အခြေအနေပ
ါအခုလာမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်သွင်းဖို့ရှိနေတဲ့ Tom Andrews ရဲ့ဂျွန်လကသွားခဲ့တဲ့မလေးရှားခီးစင်နဲ့ပတ်သက်လို့ထူးခြားချက်တွေကိုမေးမြန်းရမှာတော
့ Well I think the foreign minister of Malaysia gives me hope The fact that he is willing to show leadership
Malaysia နိုင်ငံရဲ့ဝန်ကြီးကကျွန်တော်ကိုမျှဝေချက်ပေးခဲ့တယ်လို့မြင်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖို့ရေးရှေ့ဆက်ဆောင်ရွက်ဖို့အဆိုပြုချက်တွေကိုဥဆောင်လုပ်လို့တဲ့ဆန္ဒသူ့မှာရှိနေတာတွေ့ရပါတယ်ဒါဟာတိတ်ကိုကြိုဆိုရမယ့်ခြေလှမ်းပါအ အလွန်အရေးကြီးတဲ့ခြေလှမ်းပါပဲမြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေကိုကြည့်ရင်တို့ရဲ့ရင်းနှီးမြှုပ်နှံမှုအစုရှယ်ယာတွေကတိုင်းပြည်ထဲမှာအများကြီးရှိနေပါတယ်ကျွန်တော်ထင်ပါတယ်အခုအကြက်တဲနဲ့ပတ်သက်ပြီးတော့တို့ရှယ်ယာတွေအများကြီးဆုံးရှုံးနေပြီးတော့ဒါတွေဟာတို့ကိုပိုးပြီးတော့ထိခိုက်စေမှာပါဒါကြောင့်အာဆီယံနိုင်ငံတွေအနေနဲ့ပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့အကြောင်းပြချက်တွေရှိနေပါတယ်အခုဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့ညှိနှိုင်းတင်တယ်လဲဆိုတော့မလေးရှားနိုင်ငံသားရေးဝန်ကြီးဆဖူတင်ရဲ့လက်တွေ့ကြပြီးတော့တိကျတဲ့အကြံပြုချက်တွေရှိနေပါပြီအဲ့ဒီထက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ထိတွေ့ဆက်ဆံဖို့အဆိုပြုချက်လဲပါတယ်လို့သူကိုယ်တိုင်လဲလက်တွေ့လှုပ်ဆောင်ခဲ့တာတွေတွေ့ရပါတယ်ဒါတွေအလုံးဟာအပြုသဘောဆောင်တဲ့ခြေလှမ်းတွေဖြစ်ပါတယ်နောက်ထပ်လဲအာဆီယံဘက်ကအပြုသဘောဆောင်တဲ့ခြေလှမ်းတွေထပ်ပြီးတော့ဥတီလာဖို့ကျွန်တော်မျှော်လင့်ထားပါတယ
်ဒါကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကို VOA က Skype ကနေဆက်သွယ်မေးမြန်းခဲ့တာပါ